မကြသေးခင်သတင်းပတ်တွေကနေစပြီးတော့မြန်မာကျပ်ငွေတန်ဖိုးထိုးကြပြီးတော့ပြပနိုင်ငံသားငွေဈေးနဲ့ရွှေဈေးကစံချိန်တင်လောက်အောင်တက်သွားတာကိုထိန်းချုပ်နိုင်မှုရွှေနဲ့ဒေါ်လာတရားမဝင်ရောင်းဝယ်တဲ့သူတွေနောက်အိန္ဒိယထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းရောင်းဝယ်သူတွေအပါအဝင်အနည်းဆုံးလူ35ယောက်ကိုပြီးခဲ့တဲ့နှစ်ရက်အတွင်းမှာဖမ်းဆီးစီစစ်နေတဲ့အကြောင်းစစ်ကောင်စီကကြေညာပါတယ်စီဝါရေးကမောက်ကမဖြစ်တာကတော့အတိုင်းပြည်ထဲမှာဝိသမလောဘသားတွေရဲ့ဈေးကစားမှုကြောင့်ဖြစ်တဲ့ဆိုပြီးအကြောင်းပြပါရယ်။နောက်အယောင်းဝယ်တကယ်မဖြစ်တဲ့ရွှေဈေးနှုန်းတွေကိုလူမှုကွန်ရက်မီဒီယာမှာဖြန့်ဝေခဲ့တဲ့ဆိုပြီးတော့လဲစစ်ကောင်စီဘက်ကအပြစ်ဖော်ပါရယ်။ငွေကြေးဈေးကွက်တည်ငြိမ်မှုရည်ရွယ်တယ်လို့စစ်ကောင်စီဘက်ကပြောပေမဲ့စီဝါရေးလောကကလူပုဂ္ဂိုလ်တွေကိုဖမ်းဆီးအရေးယူတဲ့လုပ်ရက်ကတော့မှန်ကန်တဲ့ဖြည့်ရှင်းမှုမဟုတ်ပါဘူးလို့ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့စီမံကိန်းနဲ့ဗန္ဒာရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဦးတင်ထွန်းနိုင်ကပြောပါတယ
်။ရွှေဈေးတက်လိုက်ဒေါ်လာဈေးတက်လိုက်ဆိုတဲ့အချိန်မှာလုပ်ငန်းရှင်တွေကိုဖမ်းနေရွှေလုပ်ငန်းရှင်တွေဖမ်းနေဒေါ်လာလုပ်ငန်းရှင်တွေဖမ်းနေတယ်ဆိုတာကအနာနဲ့ဆင်းနေလည်းမတည့်ပါဘူး။ဟိုတခြားကြီးလည်းဖြစ်နေတယ်ဆိုတဲ့အချက်ကိုလည်းဒါတည်သူကလည်းတည်ပြီးသားဖြစ်တယ်
ထိုင်းနိုင်ငံရဲ့အင်ချမ်းမြေလုပ်ငန်းမှာပြပကဝယ်ယူရင်းနှီးမြှုပ်နှံသူတွေတဲ့တရုတ်နိုင်ငံပြီးရင်မြန်မာနိုင်ငံကဒုတိယနေရာရောက်လာခဲ့ကြောင်းထိုင်းဆိုရရဲ့ဂိမ်းကနန်းနေမကြသေးခင်ကထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာအခုလိုအရေးယူတာတွေထွက်ပေါ်လာခဲ့တာပါစစ်ကောင်စီဘက်ကတော့ထိုင်းနိုင်ငံဘန်ကောက်မြို့ကကွန်ဒိုတိုက်ခန်းတွေကိုပြည်တွင်းထဲမှာအယောင်းပြပွဲပြုလုပ်ပြီးတော့ရောင်းချခဲ့သူ2ဦးအပြင်တိုက်ခန်းဝယ်ယူခဲ့သူ3ဦးကိုလည်းမြန်မာနိုင်ငံဗဟိုဘဏ်ရဲ့ခွင့်ပြုချက်မရဘဲနဲ့ပြည်ပနိုင်ငံမှာဖွင့်လှစ်ထားတဲ့ဗန်စရင်ကနေတရားမဝင်ရောင်းဝယ်မှုတွေနဲ့အရေးယူသွားမယ်လို့သတင်းထုတ်ပြန်ပါတယ်။ကြားကာလအမျိုးသားညီညွတ်ရေးအစိုးရကတော့ကြက်ငွေတန်ဖိုးဇက်တိုက်ကျဆင်းနေတဲ့အချိန်မှာအာမခံချက်ရှိတဲ့ရွှေဒေါ်လာအင်ချမ်းမြေရင်းနှီးမြှုပ်နှံတဲ့ဘက်ကိုလှည့်လာကြတာဖြစ်တယ်လို့သုံးသပ်ပါတယ်။
တို့ရဲ့အင်းဒီချင်းထိုင်းနိုင်ငံဘန်ကောက်တို့ချင်းပိုင်းတို့ချင်းပူရို့မှာအင်ချမ်းမြေရင်းနှီးမြှုပ်နှံမှုကိုနေ့လိုက်တိုးတက်ပြီးတော့ဒီကိစ္စတွေဆောင်ရွက်လာတာကိုကျွန်တော်တော့တွေ့ရတယ်။အဲကိန်းကနန်းအနေနဲ့ပြောမယ်ဆိုရင်တော့ဒီနေ့ဒီချိန်ထိဆိုရင်တော့ထိုင်းကိုနေနဲ့တွက်မယ်ဆိုလို့ကျွန်တော်10ဘီလီယံလောက်ရှိသွားပြီဖြစ်ပါတယ်။အဲ့တော့ထိုင်းကို10ဘီလီယံဆိုတာကတော့အမေရိကန်ဒေါ်လာအပြင်တန်း200လောက်ပေါ့နော်။တန်း200ပတ်ချာလေလောက်ရှိတယ်လို့ကျွန်တော်တို့ပြောလို့ရတယ်။ဒါပေမဲ့အဲ့ဒီတန်း200ဆိုတာမြန်မာနိုင်ငံလုံးရဲ့ပေါ့နော်စီးပွားရေးနဲ့ရှင်မယ်ဆိုလို့ရှိရင်တော့တိတ်ကြောပါလောက်တဲ့ပမာဏတော့မဟုတ်ပါဘူး။တိုးတော့ဒီနေရာမှာသူကြတာကအဲ့ဒီရင်းနှီးမြှုပ်နှံမှုဒီသူတို့နဲ့အကြောင်းတည်းအပေါင်းတည်းပေါ့နော်ပြောရမယ်ဆိုလို့ရှိရင်အဲဒီစစ်ဘုံကျုပ်တီရဲ့မိသားစုဝင်တွေအပေါင်းပါတွေကနေပြီးဝေတာဒီ90ကျော်ကျုံလောက်ရှိတယ်ဆိုပြီးတော့ကျွန်တော်တို့ရရှိထားတဲ့တွင်တွင်အချက်လက်တွေကသူတို့သိရတယ်ဖြစ်ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းမြန်မာကျပ်ငွေလဲလှယ်နှုန်းထားဟာအမေရိကန်ဒေါ်လာကို4500ကျပ်ဝန်းကျင်အထိရောက်သွားတဲ့အကြောင်းနိုင်ငံသားငွေလဲလှယ်ရေးလုပ်ငန်းလုပ်ကိုင်သူတွေကအတည်ပြုပြောဆိုပါတယ်စစ်ကောင်စီဗဟိုဘဏ်ရဲ့ရည်ညွှန်းငွေလဲနှုန်းမှာတော့ဒေါ်လာကို2100ဝန်းကျင်သာသတ်မှတ်ထားပါဗျ။နိုင်ငံသားငွေလဲနှုန်းမတည်ငြိမ်အောင်ဖန်သီးသူတွေဆိုပြီးဖန်စီအရေးယူခံရသူတွေကိုစစ်ကောင်စီရဲ့သတင်းစာတွေမှာဓာတ်ပုံနဲ့တကဖော်ပြနေချိန်မှာပြည်တွင်းရွှေဆိုင်ပိုင်ရှင်တချို့အယောင်းဝယ်တွေရက်ပြီးတော့တိမ်းရှောင်နေတဲ့အကြောင်းပြည်တွင်းလုပ်ငန်းရှင်တွေက VOE ကိုပြောပါတယ်။ဆွဆွဲခံရတဲ့လုပ်ငန်းတချို့ချိတ်ပိတ်သိမ်းဆီးနေတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့လိုအပ်သလိုအရေးယူဆောင်ရွက်နေကြောင်းသာတုံ့ပြန်ထားပါတယ်ရှင်။